โอเคดร.มิ่งเลยครับเนี่ยเราเมียนมาနိုင်ငံမှာတကြံ2ခုချိန်တည်းအတူတွဲပါလာတက်တဲ့အရက်တောက်တုံးမှုထိနေတဲ့ဖြစ်နိုင်ရင်လည်းဒီလိုတောက်ဖို့ကအထူးသဖြင့်အသက်ရွယ်ရလာသူတွေမှာပိုအရေးကြီးတာကိုဒီနေ့အဓိကပြောမှာမို့ဘာကနေဒီကစရှင်းပြခြင်းလဲဆရာကြီ
းဗမာဆုံးအနေနဲ့ BOA နားထောင်တဲ့ပြည်သက်တွေရောဗမာပြည်မှာရှိတဲ့လူတွေရောကျွန်တော် wish လုပ်ချင်တာကတော့ safe and happy new year ကျွန်တော်ဒီ safe ဆိုတဲ့စကားလုံးလေးကိုတောင်းတာတယ်ဘာဖြစ်လို့လဲဆိုတော့အားလုံးသိတဲ့အတိုင်းနဲ့တင်းကြံကဒီအရက်နဲ့ဘုရားဆေးဝါးနဲ့ကိုတွဲပြီးတော့လူငယ်တွေတို့ဖြင့်တက်ကြီးတဲ့လူတွေရောတွဲပြီးတော့တောင်းတာကိုတွေ့ရတယ်အဲ့ဒါကြောင့်မလို့ဆိုးကျိုးတွေအနေနဲ့ကားအက်ဆီဒန့်တို့ရန်ဖြစ်တာတို့လူသတ်မှုတို့ဘာလို့ဖြစ်တယ်အဲ့ထမမှဒီအသက်ကြီးတဲ့အုပ်စုကပို့ပြီးတော့ပေါ့နော်သူက serious medical problem ရှိတဲ့ကြောင့်မလို့သူကပို့ပြီးတော့ vulnerable group ပေါ့ပို့ပြီးတော့ထိခိုက်ရှာနာမှုပို့ဖြစ်နိုင်တဲ့အုပ်စုတွေဖြစ်တော့ပေါ့ဒါကြောင့်မလို့ဒီ elderly and alcohol abuse is very important
ဟုတ်ကဲ့ဆရာအဲ့တော့အသက်အရွယ်ကြီးတဲ့သူတွေမှာအရက်တောက်တာကိုအလွန်ကြုံမဖြစ်မိဘူးပေါ့ဆရာနော
်ညာ
ဘာကြောင့်အခုလိုအလွန်ကြုံမတောက်မိပဲနဲ့ဒီထိနေတဲ့တောက်ဖို့ကပိုအရေးကြီးလာတာလဲဆရာကြီး
အသက်ကြီးလာတဲ့ခါကျတော့လူငယ်တွေလိုမျိုးဒီသူတို့ရဲ့ခန္ဓာကိုယ်ကအသေးတို့ကြောက်ကတ်တို့နှလုံးတို့မာဆယ်တို့အကြောအရွတ်တွေကအုံနောက်တွေကငငယ်ကလူတွေလိုမတန်မာတော့ဘူးသူတို့ကဒီအကြက်ပေါက်ရောက်လာတဲ့ခါကျတော့ငငယ်ကအကြက်ကိုတစ်ခွက်နှစ်ခွက်သုံးခွက်လေးခွက်တောက်ရင်ဘာမှမဖြစ်ပေမဲ့အသက်ကြီးတဲ့ခါမှာအကြက်တစ်ခွက်တောက်တာနဲ့နှစ်ခွက်တောက်တာနဲ့ဒီအကောရဲ့ဆိုးကျိုးอ่ะပို့ပြီးတော့ပို့များနိုင်တဲ့သဘောရှိတယ်။နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့အသေးပေါ့အဓိကအသေးပေါ့။အရက်တောက်လိုက်တဲ့ခါကျတော့အသေးကနေပြီးတော့ခြေဖျက်ရတယ်။အသက်ကြီးလာတဲ့ခါကျတော့အသေးကတိတ်ပြီးတော့အလုံးမလို့တော့ဘူး။အလုံးမလို့တဲ့ခါကျတော့တောက်လိုက်တဲ့အကောဟာခန္ဓာကိုယ်ထဲမှာပို့ပြီးတော့ကြာကြာနေတယ်။ကြာကြာနေတဲ့ခါကျတော့အဲ့ဒီဟာဆိုးကျိုးအဖက်ကပို့ပြီးတော့ဖြစ်တယ်ပေါ့။ဒါပေမဲ့ at the same time မှာပဲအချိန်ထဲမှာပဲသူကလူတွေကထင်တာငါဟိုတုန်းကတော့သုံးပတ်တောက်နိုင်တယ်လေးပတ်တောက်နိုင်တယ်အခုလည်းသုံးပတ်လေးပတ်တောက်မှာဘာမှဖြစ်ပါဘူးဆိုတော့အခုကတတိထားမှာကအသက်ကြီးလာတဲ့ခါမှာငယ်ငယ်ဝါလောမဟုတ်တော့ဘူးဆိုတဲ့အနောက်တစ်ခုကတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဒီငယ်တဲ့လူတွေဆောက်ရှင်ယောဂအခန်းကြီးကအကုန်ဖြစ်ပေါ်ဖြစ်လာတယ်သူဟာနှလုံးယောဂတို့ဒီဒမန်းရှားလို့ခေါ်တဲ့မှတ်ညာမကောင်းတဲ့ယောဂတို့နောက်တစ်ခါဒီအသေးယောဂခင်းနီယောဂအဆုပ်ယောဂအစုံလုံးသူပို့ဖြစ်လာတယ်ဒီဒီအရက်ကိုတော့ပို့ပြီးတော့မခံနိုင်ဘူးဖြစ်လာတော့
ဟုတ်ကဲ့ဆရာကြီးနောက်ရောတက်ကြီးတွေဘာကြောင့်ပို့ထိုင်နေတင်းတောက်တယ်လဲဆရာကြီ
းတက်ကြီးတဲ့လူတွေမှာပို့ပြီးတော့ဖြစ်နိုင်တာကရေသိပ်မတောက်တဲ့ခါကျတော့ကျွန်တော်တို့ခေါ်တာတော့ဓာတ်စားရေချုပ်တယ်တော့ဗောဒီဟိုက်ဒရေးရှင်းဖြစ်တယ်ပို့ပြီးတော့ဒီ negative ပို့မိုးစိုးရတဲ့ effect တွေပို့ပြီးတော့ရနိုင်တယ်အော် especially ကဗမာပြည်မှာဆိုလို့ရှိရင်တော့အခုအချိန်ကအပူပြင်းတဲ့အချိန်ညတော့ခါကျတော့အပြင်ကိုလည်းထွက်တဲ့ခါကျတော့ရေခန်းချောက်မှုပေါ့ dehydration ရောပိုဖြစ်လေပိုပြီးတော့ဒီဆိုးဆိုးဝါနောက်ဆက်တွဲအဖက်တွေပိုဖြစ်နိုင်လဲဆိုတဲ့ဟာကိုသတိထားမိအောင်ပေါ့နောက်တစ်ခုကအသက်ကြီးလာတဲ့ခါကျတော့ပိုပြီးတော့တခြားလူတွေလည်းဆားလို့ရှိရင်ချော်လဲတာတို့အယိုးချိုးတာတို့ဘာလို့ပိုဖြစ်တတ်တယ်အရက်ကလည်းသူကချော်လဲတာတို့အယိုးချိုးတာတို့ဘာလို့ဖြစ်နိုင်လဲပြောအောင်လို့သူကငကိုလေးကဖြစ်ပြီးသားဟာအရက်နဲ့တွဲလိုက်တဲ့ခါကျရင်ပိုပြီးတော့ဆိုးဆိုးဝါဖြစ်နိုင်လဲဆိုတဲ့ဟာလည်းသတိထားဖို့လိုတယ်နောက်တစ်ခုကအရက်ကိုတောက်ပြီးတော့ဒီတခြားဒီဆေးတွေပါတွေနဲ့တွဲတောက်တဲ့အခါမှာမေ့ပြီးတော့ aspiration တော့အဆုတ်ထဲကိုအံဖက်ဝင်ပြီးတော့အံဖက်ဆိုပြီးတော့ဖြစ်တာတို့မူးမေ့လဲတာတို့ဒါပို့ပြီးတော့ဖြစ်နိုင်တယ်။နောက်တစ်ခုကတော့တိရတိုင်းပဲအသက်ကြီးတဲ့လူတွေမှာဆေးဝါးတွေပုံမျိုးရတယ်ငယ်တဲ့ဆရာလို့ရှင်ဥပမာအနေနဲ့ဆိုလို့ရှင်သူက aspirin ဒီတိုင်းတောက်နေတဲ့လူတွေအရက်တောက်လို့ရှင်ပို့ပြီးတော့ဒီအစာရင်သာဖြစ်နိုင်တယ်ပို့ပြီးတော့ဒီအစာရင်လမ်းကြောင်းနဲ့တွေးကြောယူစိတ်မှုပို့ဖြစ်နိုင်တယ်။နောက်တစ်ခုကအရက်နဲ့ဒီကျွန်တော်တို့ဗမာပြည်မှာခေါ်တာကပါရာစီတမောပေါ့။ပါရာစီတမောကတွဲတောက်လို့ရှိရင်ဘာလို့အသေးကိုပို့ပြီးတော့ထိနိုင်တယ်။အသေးရောကအခံရှိတဲ့လူတွေဆိုရှင်ပို့ရှိုးရနိုင်တယ်။ဆိုတော့နောက်တစ်ခုကတချို့လူတွေကဒီအယ်ကိုဟောနဲ့စိတ်ငြိမ်စေတို့အိတ်စေတို့အဲ့ဒီဟာတွေကပို့ထွဲပြီးတောက်လို့ရှိရင်သူကပို့ပြီးတော့အန္တရာယ်ပိုများတယ်။အသက်ရှူတာရပ်သွားတာဖြစ်နိုင်တယ်။အစာရင်အန်ဖက်ဆိုတာတွေဖြစ်နိုင်တယ်အဲ့ဒါတွေကြောင့်ပို့ပြီးတော့ဒီအသက်ကြီးတဲ့လူတွေမှာပို့ပြီးတော့လူငယ်တွေကပို့ပြီးတော့အန္တရာယ်ရှိတယ်ဆိုတော့တွေ့ရတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီပိုအန္တရာယ်ဖြစ်နိုင်တဲ့သက်ကြီးတွေမှာပေါ့နော်ဘလောက်ပမာဏပဲဒီအန္တရာယ်ကင်းအောင်ပေါ့နော်ထိမ့်တောက်တင်တာကိုအတိအကျဆရာအကြံပြလို့ရမလား
ဒီအနောက်တိုင်းနိုင်ငံမှာတော့တတ်မှတ်ချက်အရတော့ ယောသမီးဆိုလို့ရှိရင် one drink ဒါတစ်ပတ်ပေါ့ဘီယာဆိုပလင်းတစ်ပလင်းပေါ့ဝိုင်ဆိုလို့ရှိရင်တစ်ခွက်ပေါ့ဆိုတော့အမျိုးသမီးဆိုလို့ရှိရင်တစ်ရက်ကိုဒီလောက်ပဲတောက်တင်တယ်ဆိုအမျိုးသားဆိုလို့ရှိရင်တစ်ခွက်နဲ့နှစ်ခွက်ပေါ့တစ်ပတ်ကနေနှစ်ပတ်ဆိုတော့တစ်ပတ်လုံးအနေနဲ့ဆိုလို့ရှိရင်တော့ခုနပတ်ထပ်ပို့ပြီးတော့ကြော်တင်မှုလို့ဒါအရှံပြုတာလေဒါကတော့နောက်တိုင်းနိုင်ငံတွေရဲ့ရင်ကျေးမှုရကြွက်ချက်ပြီးတော့လောက်ထားတာဗမာပြည်မှာကြတော့တချို့လူတွေကအရက်ကိုတစ်ခါမတောက်ဘူးလို့လူတွေရှိတယ်တချို့လူကတော့တောက်တဲ့လူရှိမှာပေါ့နော်ဗမာပြည်မှာကြတော့အဲ့ဒီအတိုင်းကိုအတိအကျလိုက်တာပေါ့နည်းနည်းခက်တယ်ခက်တယ်ဆိုတော့တချို့ကြတော့တစ်ခါကြတော့ပြောရတာခက်တယ်ဘာဖြစ်လို့ဆိုတော့သူကတချို့လူကခန္ဓာကိုယ်ပမာဏကြီးတာသေးတာရှိတယ်တချို့လူကယောက်ျားမင်းမတချို့လူကဒီ genetic နိုင်ငံကတောက်သလားမတောက်သလားနောက်ပြီးတော့ကိုယ့်ရဲ့ချမ်းမာရေးအခြေအနေနောက်ယောဂအခြေအနေအကုန်လုံးကိုခြုံငုံပြီးတော့ဆုံးဖြတ်တင်တယ်လို့ထင်တယ်ခေဘေးကိုကတခါမှမတောက်ဘူးချမ်းမာရေးလည်းမကောင်းဘူးနှလုံးယောဂရှိတယ်အသေးယောဂရှိတယ်နောက်ကင်ဆာရှိတယ်ပါညာဆိုရင်တော့အရက်ကိုတော့နည်းနည်းတောက်ရှင်တော့မှတော်တော်ကြီးကိုရှော့တောက်ပေါ့ဒါဒီမှာပြောထားတဲ့တပတ်တောက်တင်တယ်ဆိုတော့တပတ်ထောက်တပတ်မဟုတ်ဘဲနဲ့တောက်ဝပေါ့ဒီရဆိုလို့ရှိရင်လည်းတပလင်းမဟုတ်ဘဲနဲ့ပလင်းတဝပေါ့ဝိုင်းဆိုလို့ရှိရင်လည်းတခွက်မဟုတ်ဘဲနဲ့ခွက်ဝပေါ့အဲ့လိုမျိုးတောက်တာပို့ပြီးတော့ကောင်းမယ်လို့ထင်တယ်နောက်တစ်ခုကအရက်တောက်တဲ့အချိန်မှာတော့ခေါင်းနာကတော့တခြားချိန်ပေးမဲ့လူပေါ့ဒါသမီးတို့လည်းကောင်းတော့ညီကောင်မတော်ကလည်းအနာပါလေးချိန်ပေးလို့ရှိရင်တော့ကောင်းမယ်လို့ထင်တယ်
ဟုတ်ကဲ့ချေစုအများကြီးတင်ပါတယ်ဒေါက်တာမြင့်လို့ပြော